မေရိကန်ရဲ့အထူးအာဏာကိုလွှဲအပ်ခံရတဲ့မြန်မာနိုင်ငံဆိုင်ရာတာအမတ်ကြီးဖြစ်နေလက်ရှိမြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒက်ရက်မစ်ချယ်ကိုခန့်အပ်ဖို့အင်ဗျူရောကအဆိုပြုထားတယ်လို့အမေရိကန်တန်တမန်တိုင်းဝိုင်းနေမှာသတင်းထွက်နေပါတယ်ဒီလိုသတင်းထွက်နေတဲ့ချိန်မှာပဲတကယ်လို့မစ္စတာဒက်ရက်မစ်ချယ်သာတာအမတ်ကြီးဖြစ်လာခဲ့မယ်ဆိုရင်အမေရိကန်အစိုးရနဲ့မြန်မာအစိုးရတို့ကြားမှာသာမကပဲမြန်မာနိုင်ငံရေးအဖွဲ့တွေနဲ့လည်းပို့ပြီးတော့ထိရောက်ကောင်းမွန်တဲ့ဆက်ဆံရေးမျိုးရလာနိုင်တယ်လို့လူခွင့်ရေးကိစ္စဆောင်ရွက်နေတဲ့ HRW အဖွဲ့ကပြောလိုက်ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဝင်းမင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါအခုလိုအင်ဗျူဒေါ်နဲ့နီးစပ်တဲ့အမေရိကန်တန်တမန်တွေအကြားမှာမစ္စတာမစ်ချယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်အဆိုပြုလိုက်ကြောင်းပြောနေကြတာကိုခိုင်လုံတဲ့သတင်းရက်ွက်တစ်ခုဖြစ်တဲ့ Foreign Policy Magazine ရဲ့ Internet Seminar ပေါ်မှာစာတာရီနေ့ကဖော်ပြလိုက်တာပါအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်အဖြစ် AP လမှအခန့်မခန့်ရခင်ကာကွယ်ရေးဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့တဲ့အာရှကြီးရကျွမ်းကျင်သူဒရိုက်မစ်ချယ်ကိုခန့်အပ်ဖို့အဆိုပြုတယ်လို့ဖြစ်လာတဲ့သတင်းဟာကောင်းမွန်တဲ့သတင်းဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့က Washington ဆိုင်ရာဒါရိုက်တာ Tom Malinowski ကဆိုလိုက်ပါတယ
် I was very happy to hear that Derek may be the nominee I think he has done an excellent job.
ဒါရက်အနေနဲ့ခုလိုအဆိုပြုခံရကောင်းခံရနိုင်တယ်လို့ကြားလို့ကျွန်တော်အယံဝမ်းသာပါတယ်ကျွန်တော်ထင်ပါတယ်သူ့ရဲ့နိုင်ငံခြားရေးဝန်ကြီးဌာနလက်ရှိတာဝန်မှာသူဟာထူးထူးချွန်ချွန်ပြောင်ပြောင်မြောက်မြောက်တာဝန်ထမ်းဆောင်တဲ့သူပါသူ့အနေနဲ့မြန်မာပြည်အကြောင်းကိုကောင်းကောင်းသိထားပြီးတော့မြန်မာပြည်အပေါ်မှာလည်းအများကြီးကိုဂရုစိုက်လေးထားပါတယ်သူကချင်းချင်းဆုံးဖြတ်နိုင်စွမ်းတကယ့်ကိုကောင်းမွန်ပြီးတော့မြန်မာအစိုးရနဲ့ရော NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်နယ်ပါအယံကိုကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ထားနိုင်ပါတယ်
တမကြီးအဆင့်မြန်မာနိုင်ငံမှာတိုးမြှင့်ပေးဖို့ကိုတော့ပြီးခဲ့တဲ့ဇန်နဝါရီလကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလင်းမြောက်လာပြီးမှနိုင်ငံခြားရေးဝန်ကြီး Hillary Clinton ကကြေညာခဲ့တာပါ Foreign Policy Internet Seminar ပေါ်မှာနိုင်ငံခြားရေးဝန်ကြီး Clinton ကအခုလောလောဆယ်တော့အခုလိုဘယ်သူကိုခတ်မယ်ဆိုတာကိုမြန်မာအစိုးရနဲ့အတိပေးညှိနှိုင်းနေရတဲ့လုပ်ငန်းစဉ်အဆင့်မှာပဲရှိနေသေးတယ်လို့ဆိုပါတယ်ဒါပေမဲ့အခုလိုညှိနှိုင်းတာကထုံးစံအရာသာလောက်ရတာဖြစ်ပြီးမြန်မာအစိုးရဘက်ကလည်း direct mitchell ကိုဆိုရင်လက်ခံဖို့များတယ်လို့ Tom Malinowski ကသုံးသပ်ပြလိုက်ပြီးအခုလိုအကြောင်းပြချက်ပေးပါတယ
် Derek has been dealing with the government for several months and I think they've
Derek အနေနဲ့ကမြန်မာအစိုးရနဲ့ဆက်ဆံလာတာလာပေါင်းများစွာကြီးလာပါပြီသူတို့ကြားမှာ component ဆက်ဆံရေးတခုတည်ဆောက်ထားနိုင်ပါပြီဒါအပြင် Derek ဟာအမေရိကန်အစိုးရထဲမှာအလွန်အဆင့်မြင့်တဲ့အရာရှိတစ်ဦးဖြစ်တယ်ဆိုတာမြန်မာအစိုးရဘက်ကသိပါတယ်ပြီးတော့အခုလိုတာဝန်ခံမှုဖြစ်လာတာကအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုကိုနောက်ထပ်တိုးမြှင့်လှုံ့ဆော်သွားမယ်ဆိုတာပြလိုက်တာဖြစ်ပါတယ
်အမေရိကန်နိုင်ငံရေးစနစ်အရအခုလိုအဆိုပြုထားမှုကိုလွှတ်တော်ဘက်ကအတိပြုပေးမှုကိုစောင့်ရအောင်မှာဖြစ်ပါတယ်ဒီနေရာမှာလဲမစ္စတာမလနိုစကီကဒီအတွက်သူစိတ်မပူဘူးဘာကြောင့်လဲဆိုတော့လွှတ်တော်ဘက်ကလည်း direct mitchell လုပ်နေတာတွေကိုအတိအမဲ့အပြုထောက်ခံထားပြီးသားမှုဖြစ်တယ်လို့ဆိုပါတယ်ဒါအပြင်မစ္စတာမလနိုစကီကပဲလက်ရှိမြန်မာအထူးကိုယ်စားလှယ်တာဝန်ကိုဝါရှင်တန်ကနေထမ်းဆောင်တာနဲ့နောက်ပိုင်းမှာမြန်မာနိုင်ငံထဲမှာတန်အမတ်ကြီးဖြစ်တာဝန်သွားထမ်းဆောင်ရမယ်ဒီတာဝန်တစ်ခုလုံးကအရေးကြီးပေမဲ့မြန်မာနိုင်ငံထဲမှာထိုင်ပြီးသွားလို့ရမယ်တာဝန်ကနောက်ပိုင်းမှာပိုအရေးပါလာလိမ့်မယ်လို့ဆိုပါတယ်အဲဒီတော့ဘာကြောင့်အခုလိုပြောနိုင်ပါလဲလို့မေးရမှာတော့မစ္စတာမလနိုစကီကပဲအရင်အမေရိကန်ကိုနားမထောင်ခြင်းခဲ့တဲ့မြန်မာအစိုးရဟာအခုတော့နားထောင်ခြင်းလာတာအပြင်အခြားချက်တွေလည်းရှိတယ်လို့အခုလိုဆက်ရှင်းပြပါတယ
် You will have somebody in Rangoon who has the ear of Secretary of State Clinton and
နိုင်ငံခြားရေးဝန်ကြီးဌာနမှာ Hillary Clinton ကိုနားပေါအောင်ပြောနိုင်မဲ့သူနောက်သမ္မတဥပမာဆိုရဘောမှာဩဇာသိအောင်မှုကြီးမားတဲ့သူတူရန်ကုန်မှာရှိလာမှာဖြစ်ပါတယ်အခုဖြစ်လာတာကမြန်မာနိုင်ငံအတွက်လည်းကောင်းပါတယ် NLD အတွက်လည်းကောင်းပါလိမ့်မယ
်ဒါအပြင်တန်မတ်ကြီးမချဲအနေနဲ့မြန်မာနိုင်ငံတဲကလူတို့အဖွဲ့အစည်းတွေနဲ့ပိုတွေ့ပြီးနိုင်ငံတစ်ဖွဲ့ကိုလည်းခီးသွွားကမြန်မာနိုင်ငံတစ်ခုလုံးမှာဖြစ်နေတဲ့တိုးတက်မှုအခြေအနေတွေစစ်မှန်မှုရှိမရှိကိုလာမဲ့3နှစ်အတွင်းမှာအနိကလေးလာစောင့်ကြည့်သွားနိုင်မှာဖြစ်တယ်လို့မစ္စတာမလနိုစကီကဆက်ပြောပါတယ်တကယ်တော့အမေရိကန်နိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့အင်အားကြီးမားလာမှုကိုထိန်းချောင်းပေးနိုင်ဖို့အာရှပစိဖိတ်ဒေသမှာအာရုံပြန်ဆိုင်ဖို့ပြင်ဆင်လာချိန်မှာမြန်မာနိုင်ငံဘက်ကလည်းတရုတ်လွှမ်းမိုးမှုကိုလျှော့ချပြီးပြည်ပြင်ပြောင်းလဲရေးလုပ်ကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးပမ်းချိန်မှာအခုလိုအမေရိကန်မြန်မာပုံမှန်တန်တမန်ဆက်ဆံရေးအတွက်တန်မတ်ကြီးအဆင့်ပြန်ခန့်ဖို့ဖြစ်လာတာဖြစ်ပါတယ်ခင်ဗျာ